မကြာသေးခင်ကထိုင်းနိုင်ငံဘန်ကောက်ကအေယာဝန်လေးမျက်နှာဖြတ်မှာဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကိုအနည်းဆုံးလူ10ဦးကကြံစည်ခဲ့ပုံရပေမဲ့နိုင်ငံတကာကျန်းဖက်အုပ်စုရဲ့လက်ချက်ဟုတ်ပုံမရဘူးလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တရုတ်ခီးသွားတွေနဲ့ကဘာနဲ့ခီးတွေတွေကြားရေပန်းဆားတဲ့ဒီဖေးရမှာတနင်္လာနေ့ကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဟာတရုတ်လူမျိုးတွေကိုဥတီတိုက်ခိုက်တာမဟုတ်ဘူးလို့လည်းလက်ရှိထိုင်းစစ်အစိုးရပြောခွင့်ရဘုံမူကြီးဟွတ်ထိုင်းစူပါရီကစက်တဘရင်းနေ့ရုံမြင့်တန်ကြားထုတ်ပြန်ချက်မှာပြောပါတယ်။လူ22ဦးသေဆုံးပြီးရာနဲ့ချီတန်ရရခဲ့တဲ့ဒီတိုက်ခိုက်မှုအတွက်ဆယ်ယောက်လောက်ကပါဝင်ပတ်သက်ခဲ့တယ်လို့ထိုင်းရဲချုပ်ဆွမ်းရုပ်ပွန်ပွန်မောင်းကပြောပါတယ်။ဒီဘုံခွဲတိုက်ခိုက်မှုအတွက်တလနီးပါးကြိုတင်ကြံစီခဲ့ပုံရတယ်လို့လည်းဆိုပါတယ်။ပုံခွဲတိုက်ခိုက်ခဲ့သူလို့ယုံကြည်ရတဲ့သဘင်အနက်ရောင်မုတ်ဆင်မွေးနိုင်ငံနဲ့ plastic gun မျက်မှောင်အဝိုင်းတက်ထားတဲ့လူငယ်ရဲ့ပုံချမ်းကိုရဲဘက်ကဖော်ပြပါတယ်။သူ့ရဲ့ပုံချမ်းကိုထိုင်းဆွေရကမနစ်ကထုတ်ပြန်လိုက်တာဖြစ်ပြီးစုချင်းငွေဖြစ်တဲ့ဒေါ်လာ 28,000 ထုတ်ပြန်ထားပါတယ်။အရက်ရှိရှိပိန်တွယ်တဲ့ဒီလူငယ်ဟာအဝါရောင် T-shirt ကိုဝတ်ဆင်ထားပြီးသူ့လွယ်လာတဲ့ကြောပိုးအိတ်ကိုဘုံခွဲခဲ့တဲ့ဖျားနာကခုံတန်းတစ်ခုပေါ်မှာဘုံမခွဲခင်အချိန်လေးမှာပဲချထားခဲ့တာကိုလုံခြုံရေးကင်မရာမှာတွေ့ရတာပါ။ဒီကင်မရာနဲ့တွေ့ရတဲ့အနီရောင်နဲ့အဖြူရောင်တိဆက်တွေဝတ်ထားတဲ့တခြားလူမျိုးောင်လဲတိုက်ခိုက်မှုရဲ့တန်တရာရှိသူတွေဖြစ်တယ်လို့ထိုင်းရဲရာရှိတွေကပြောပါတယ်။ဒီလူတွေကိုခြေရခံဖမ်းမိနေအောင်အင်တာပိုရဲ့အကူအညီကိုထိုင်းဆိုရကတောင်းခံသွားမယ်လို့ပုံမူကြီးအပိချက်ဆူရီဘုံကပြင်းထန်တဲ့သတင်းဌာနကိုဒီကနေ့ပြောပါတယ်။